နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတိုင်းဝန်ကြီးဒေါက်တာဆန်းစုကြည်ဟာဗီယက်နမ်ဝန်ကြီးချုပ်ဝင်းရှန်ဖူရဲ့ဖိတ်ကြားချက်အရဧပြီလ19ရက်ကနေ20ရက်နေ့အထိဗီယက်နမ်နိုင်ငံကိုတရားဝင်ခီးစင်လာရောက်မယ်လို့ဗီယက်နမ်အစိုးရရဲ့တရားဝင် Twitter စာမျက်နှာမှာဧပြီလ15ရက်နေ့စွဲနဲ့ဖော်ပြပါတယ်။ဒီခီးစင်နဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကတရားဝင်သတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။ဗီယက်နမ်နဲ့မြန်မာတို့ကအစင်လာရခိုင်မာတဲ့မိတ်ဆွေတွေဖြစ်ကြကြောင်းနဲ့ဗီယက်နမ်လွတ်လပ်ရေးနဲ့ပြန်လည်ပေါင်းစည်းရေးအတွက်ရုန်းကန်ဂျိုးပန်းကာရာမှာမြန်မာဟာဗီယက်နမ်ကိုလှိုက်လိုက်လဲလဲကူညီပံ့ပိုးခဲ့တယ်လို့1985ခုနှစ်မှာဗီယက်နမ်နဲ့တန်တမန်ဆက်ဆံရေးစတင်ထူထောင်တဲ့ပထမဆုံးအရှိတောင်အာရှနိုင်ငံတနိုင်ငံဖြစ်ကြောင်းလဲဗီယက်နမ်အစိုးရပိုင်း Voice of Vietnam VOV သတင်းတပုတ်မှာဖော်ပြပါတယ်။2019ဩဂုတ်လထဲမှာနိုင်ငံတော်ခီးစဉ်ဖြစ်ဗီယက်နမ်ကွန်မြူနစ်ပါတီအထွေထွေအတွင်းမှုမြန်မာနိုင်ငံကိုလာရောက်ချိန်တွင်အပြည့်အဝပူးပေါင်းဆောင်မှုရှိတဲ့မိတ်ဆွေတွေဖြင့်နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်နိုင်ခဲ့တယ်လို့ဆိုပါရယ်။မနစ်ကနိုဝင်ဘာလတဲ့ဗီယက်နမ်မှာကျင်းပတဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်မှုအဖွဲ့ထိပ်သီးညီလာခံကို APEC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ဗီယက်နမ်သမ္မတရဲ့ဖိတ်ကြားချက်နဲ့ဒေါက်ဆန်းစုကြည်တက်ရောက်ခဲ့တာပါ။2016အောက်တိုဘာမှာလည်းအဲ့ဒီချိန်ကသမ္မတတာဝန်ယူထားတဲ့ဦးထင်ကျော်ကဗီယက်နမ်သမ္မတဖိတ်ကြားချက်နဲ့နိုင်ငံတော်ခီးစဉ်ဖြင့်ဗီယက်နမ်ကိုသွားခဲ့ပါရယ်။နိုင်ငံခြားကုန်သွယ်ရေးဟာ2019မှာအမေရိကန်ဒေါ်လာ128တန်းကျော်ရှိတာမို့2016ကလည်း52ရာခိုင်နှုန်းတိုးလာပြီးဗီယက်နမ်မှာမြန်မာမှာဒေါ်လာတန်း 2000 တန်းစီမံကိန်း 80 နဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုမှာတော့တတ်တမမြောက်အကြီးဆုံးနိုင်ငံဖြစ်လာခဲ့တာပါ။